Novel coronavirus ဟာကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါကြီးဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာလိုက်ပြီးအဆုရှိရာဇီးတွေလည်းပုတ်ထုနေမှာတည်တည်တသာထပ်မံထိုးချသွားတဲ့အချိန်မှာပဲဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထုနေညမှာတိုင်းပြည်ကိုမှိန်ခွန်းပြောကြားမယ်လို့ဆိုပါတယ်အင်ဂျီရောမှာအမေရိကန်ထိပ်တန်းဘဏ်အကြီးအကဲတွေနဲ့တွေ့ဆုံပြီးသမ္မတထရန့်ကပြောကြတာမှာတိုင်းပြည်အတွင်းအရေးပေါ်အခြေအနေကြေညာပြီးနိုင်ငံတကာခရီးသွားလာမှုတွေကိုကန့်သတ်ခြင်းလုပ်မလားဆိုတဲ့ထင်ကြေးပေးပြောဆိုနေမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူး။သူ့အနေနဲ့ဘာလို့ဖို့ဆုံးဖြတ်ထားတယ်ဆိုတဲ့ကိစ္စကိုဝါရှင်တန်စံတော်ချိန်ည9နာရီမှာသမ္မတရဲ့ Oval ရုံးကနေတိုင်းပြည်ကိုပြောကြားမယ်မင်းကွန်းထဲမှာထည့်သွင်းပြောဆိုမယ်လို့သာသမ္မတထရန့်ကပြောကြားခဲ့ပါတယ်။ဒီပြဿနာကိုပြေလည်အောင်ဖြေရှင်းသွားမယ်လို့ဘဏ်အကြီးအကဲတွေနဲ့တွေ့ဆုံမှုအတွင်းဒေသနောက်တွေကိုသမ္မတကပြောကြားခဲ့ပါတယ်ခိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာမဲ့စီးပွားရေးအကျတဲ့ကိုဖြေရှင်းနိုင်ဖို့သူတို့ဘက်ကအစင်းသိစီကြောင်းဘဏ်လုပ်ငန်းရှင်တွေကသမ္မတကိုပြောကြားခဲ့ကြတယ်လို့ဆိုပါတယ်ပုတ်ထုံးနေ့အဆုရှယ်ယာဈေးတွေပိတ်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အဆုရှယ်ယာအညွန့်ကိန်းတွေဟာ600ခန့်လုံးနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်ဒါဟာ17နှစ်လောက်ဇက်တိုက်အမြတ်အစွန်းပေါ်လာခဲ့တဲ့အဆုရှိရာဈေးတွေပထမဆုံးအချိန်အများဆုံးပြန်ထိုးကျသွားခြင်းလည်းဖြစ်ပါတယ်